ပါခင်ဗျာဒီနေ့တည်းလေးလိုက်စီစဉ်မှာတော့ SCA ပြည့်ရဲ့လက်မှတ်ထိုးခဲ့တဲ့လင်းနဲ့မှာဘလောက်ခေးရောက်ခဲ့တယ်လဲဆိုတာကိုဆွေးနွေးမှာပါတိုင်းနယ်နဲ့ကင်ဖွဲ့ရုံနဲ့မြန်မာဆွေးလို့ကြတနင်္ဂနွေလုံးပြည့်ခဲ့ရဲ့စိတ်သဘောတူညီချက် SCA ကိုလက်မှတ်ရေးထိုးတာအခုဆိုရင်လင်းနဲ့ပြည့်သွားပါပြီဒါပေမဲ့လင်းနဲ့ပြည့်အခမ်းအနားတော့မှလက်မှတ်ထိုးထားတဲ့ဖွဲ့တွေစုံစုံလုံးလင်းမတက်နိုင်ခဲ့တဲ့အထိဖို့တွေလည်းရှိခဲ့ပါတယ်ဆိုတော့လင်းနဲ့တာအတွင်းမှာ SCA သဘောတူညီချက်ကနေဘာတွေအကျိုးဖြစ်ထွန်းခဲ့တယ်လဲဘလို့စင်ကုန်မှုတွေကြုံခဲ့ရတယ်လဲနောက်ပြည်ပညာရေးအတွက်မှန်ကန်တဲ့လမ်းကြောင်းတစ်ခုဖြစ်ပါရဲ့လားဆိုတာတွေကိုကျွန်တော်တို့ဆွေးနွေးမှာဖြစ်ပါတယ်ပင်တိုင်းဆွေးနွေးဖို့အတွက်ကျွန်တော်တို့ဖိတ်ခေါ်ထားတဲ့ပုဂ္ဂိုလ်နူးလည်းလေးလိုင်းပေါ်မှာရောက်နေပါတယ်သူကတော့ပို့မျိုးသားလူမျိုးရေးဖွဲ့ချုပ် PNL ရဲ့ဦးဆောင်နိုင်ရကလည်းဖြစ်ဒီညီငယ်ရေးလုပ်ငန်းစဉ်ဦးဆောင်ဖွဲ့ PPSD ဖွဲ့ဝင်တူလည်းဖြစ်တဲ့ဦးခေါ်ကပါနောက်သူကတော့တိုင်းရင်းသားရေးချွမ်းကျင်သူစိုင်းဆရာဦးသန်းစိုးနိုင်လည်းဖြစ်ပါတယ်ဆိုတော့ကျွန်တော်တို့အရင်ဆုံးဒီပင်တိုင်းဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့သုံးသက်ချက်ကိုကျွန်တော်ဟိုနာမအနေနဲ့ဆွေးနွေးပြချင်ပါတယ်ဆိုတော့ဆရာဦးခေါ်ကအရင်ဆွေးနွေးပြပါလားခင်ဗျာကျွန်တော်တို့ဒီ၄နှစ်အတွင်းမှာပေါ့လေရေဦးရကျွန်တော်တို့ပြန်သုံးသက်ကြည့်မယ်ဆိုရင် NCA ကြောင့်အကျိုးရှိခဲ့တာကိုပြောပါဆိုရင်ဘာများပြောနိုင်တာများရှိမလဲဦးခေါ်က
ဟုတ်ကဲ့ခင်ဗျာဒီ၄နှစ်အတွင်းမှာ NCA ကြောင့်အကျိုးရှိတယ်ဆိုတာကအကျိုးလက်မရထုတ်တဲ့အဖွဲ့အစည်းတွေအားလုံးကမတရားအပြင်ပုံမှန်နေပြီးကင်းလို့သွားတဲ့ဟာကနံပါတ်၁ပေါ့ဒုတိယကတော့အကျိုးလက်မတရားထုတ်တဲ့အဖွဲ့တွေကကိုယ့်ပြည်ထဲမှာလူသက်သာသွားလာနိုင်ပြီးတော့ကျေလူလူထုအမျိုးမျိုးလုံးနဲ့အစီအစဉ်စီဒီကိုသွားတဲ့အဖွဲ့အစည်းတွေကလူသက်သာပြည်စုံဖွင့်နိုင်တယ်ဆိုတော့ကနံပါတ်၁ပေါ့အဲ့ဒါတွေအားလုံးလုံးမှန်တယ်ဆိုရင်ကိုယ်အမျိုးသားရေးရမ်းချက်တွေကိုကိုယ်ပြည်နယ်ထဲမှာကိုယ်ဒေသထဲမှာလုံးလုံးလတ်လတ်လှုပ်ဆောင်နေတဲ့အချက်ကတော့အဲ့ဒီလက်မှတ်ထိုးပြီးနောက်ပိုင်းမှာတကယ်တမ်းရရှိတဲ့အချက်လက်တွေဖြစ်ပါလေခင်ဗျာ
โอเคဆိုတော့ဆရာဦးသန်းစိုးနိုင်ရဲ့အမြင်ရောခင်ဗျာကျွန်တော်တို့ဒီ SCA ကြောင့်အကျိုးကျေးဇူးတွေဖြစ်ထွန်းခဲ့တာဘာတွေများမြင်မိရလို့ဆရာအနေနဲ့သုံးသပ်နိုင်မလဲ
ကျွန်တော်တို့စာချုပ်ကိုကျွန်တော်တို့ဒီစပြီးတော့ဖွဲ့တဲ့အချိန်မှာကျွန်တော်တို့ဖွဲ့ပေါင်းပြီးကိုတိုင်းသားလက်နက်ကိုဖွဲ့စီဖြစ်ဖွဲ့ကြည့်ပါဝင်လာတယ်အဲ့တော့အဲ့ဒီကအဲ့ဒီကတော့ဒီပြီးကိုဖွဲ့ရဲ့ကျွန်တော်တို့၅၀ကျော်တိုင်းလုံးတော့ကျွန်တော်တို့ပါဝင်လာခဲ့တယ်လို့ကျွန်တော်တွေ့ရပါတယ်ဒါတခုနောက်တစ်ခုကဒီနောက်ပိုင်းမှာကျွန်တော်တို့နောက်ထပ်ကျွန်တော်တို့ဘွန်ပြည်ပါလီအလောင်းပါလီရှန်ရတဲ့ဒီလိုဒီထက်မြတ်ဖွဲ့လေးဆက်ပြီးတော့တို့လာပါတယ်။ဒါကဒီအန်တီလုံမင်းရံပေါ်မှာပါဝင်ပြီးပါတူတက်လာတဲ့လက္ခဏာကိုပြလာပါ။နောက်တစ်ခုကတန်က်ပေါ်အဘီအန်တီတီပေါ်ရယောက်ပိုင်းဖွဲ့ခုနှစ်ဖွဲ့ရှိပါလေ။အဲဒီခုနှစ်ဖွဲ့မှာလည်းအခုချိန်မှာဒီဘဝအားဖြင့်ချုပ်ငုံပြီးပြောရလို့ရှိရင်MP လမ်းကြောင်းဟာကျွန်တော်တို့ Federal Democracy သမားနိုင်ငံထောင်ကြီးအတွက်အခြေခံမူတည်ချမှတ်ဖို့အတွက်မှန်ကန်တဲ့လမ်းကြောင်းဆိုတာတော့သိမြင်လာကြပါပြီ။ဒီနေ့ကလို့ MP နဲ့မတူတဲ့လမ်းကြောင်းသွားမယ်။ MP မပါဝင်နိုင်ရင်ဆိုတဲ့သဘောထားတွေတော့မရှိတော့ပါဘူး။ဒါလည်းနဲ့သူတို့ကိုယ်တိုင်ဒီ MP လုံမှန်းတဲ့မှာဟိုပြည်ပြည်ကြကြပါဝင်လာဖို့ကတော့အတော်ကြီးကိုဟိုအခက်အခဲတွေနဲ့တွေ့နေရပါတယ်။အဲဒီအခက်အခဲတွေတွေ့နေရတဲ့ကိစ္စကလည်းအဓိကအပြင်အဖက်နဲ့တပည့်ကြုံကြည်မှုဒီဆောင်နိုင်တာတာမရရရှိနေတာအစိုးရောက်တဲ့အမြင်တွေနဲ့ပြင်ပြနေတာအဲ့ဒါကြောင့်ကျွန်တော်တို့ဖြစ်ထွန်းတဲ့တော့မဖြစ်ထွန်းတာဒါပေမဲ့ဒါပဲဒီ NC လမ်းကြောင်းဟာဒီပမာကြီးကျွန်တော်တို့ဒီပြည်ရေးဆေးရဆေးရနဲ့ကျွန်တော်တို့ Federal Democracy အခြေခံမူတွေချမှတ်နိုင်မှုအတွက်ဒီမှန်ကန်တဲ့လမ်းပြမျိုးလို့တော့ကိုယ်ကကိုကြည့်တော်များများအမိမကြီးထားကြတဲ့သဘောပါပဲ
။ဟုတ်ကဲ့
ဒီချင်းများမှာပဲတန်တီဒေတာဖွင့်ဆိုမှုမှာမရှိနေတဲ့အတွက်မျိုးသားစစ်တမ်းလည်းတင်ပြရလုံကနေမလုံနိုင်ဘူးမလုံနိုင်တဲ့အတွက်အခုတတိယရှင်ပန်လုံးစီးရင်းနောက်ပိုင်းမှာဒီလာကဒီလောက်ရှားမှုကြီးချက်ဆိုင်သွားတယ်လို့ကျွန်တော်တော့တောက်ချက်ချပါခင်
။ဟုတ်ကဲ့နောက်တစ်ခုရှိတာကတော့ဒီတိုင်းနာဖွဲ့တွေကဒီ NCA လက်မှတ်ထိုးထားပြီးသားဒီအဖွဲ့တွေတော့မှဒီငင်းငယ်လုပ်ငန်းစဉ်ကနေပေးထွက်နေတာမျိုးတချို့ပြီးနောက်မထိုးရသေးတဲ့အဖွဲ့တွေနဲ့လည်းဆွေးနွေးရရှိရဆိုမှတိုက်ပွဲတွေကအရင်နဲ့ဆိုင်ပြန်ပြီးပြင်းထန်လာတာမျိုးတွေလည်းရှိနေတော့ဟိုဒီရီကိုတချို့ကလည်းစုတ်ယုတ်မှုအနေနဲ့ထောက်ပြရတယ်လည်းရှိပါတယ်ဒါနဲ့ပတ်သက်လို့ဆရာဦးသန်းစိုးနိုင်ဘယ်လိုမြင်လဲ
ဟုတ်ကဲ့ အဲ့ဒီအနေအထားတွေအမှန်မရှိပါဘူး။နော်။အဲ့တော့ခုနကကျွန်တော်တို့ဒီလေးတင်းမြောက်အခမ်းအနားနဲ့ပတ်သက်ပြီးပြောတဲ့အခါမှာကျွန်တော်တို့ RCS ဥက္ကဋ္ဌဘုဒ္ဓဘီယောရွှေရှိမတတ်နိုင်တော့မတတ်နိုင်တဲ့တော့ GICM အစီအစဉ်ဆက်လုပ်ဖို့ဆိုတဲ့ဒီစာအခုပြောမှလာတဲ့ရှိသွားပါတယ်။နော်။ဒါကတော့ဒီကျွန်တော်ခုနပြောသလိုရှားဘုံကြီးခံခိုးကလည်းပြောခဲ့ပါတယ်။ဒီလိုဖြစ်ရတဲ့အကြောင်းကိစ္စတွေကတစ်ဖက်နဲ့တစ်ဖက်မြုံကြည့်လို့အမြင်ရရှိနေလို့အစွမ်းရောက်တဲ့အမြင်နဲ့ချိတ်ကကြည့်ရှိနေလို့ဖြစ်တယ်လို့ဒီပေါ်ဖြစ်ချတာပဲအဲ့ဒါကိုလည်းကျွန်တော်ကသဘောတူပါတယ်ဒီတိုက်ပွဲဖြစ်နေတဲ့ပတ်သက်တဲ့ကိစ္စကတော့အခု MP လက်မှတ်ထိုးထားတဲ့အခွင့်အရေးတွေကြားထဲမှာကျွန်တော်တို့ဟိုဒီတိုက်ပွဲတချို့ဖြစ်တာရှိတယ်ဒါပေမဲ့အဲ့လိုကိစ္စတွေကတော့အပြန်အလှန်ထိတ်ထိတ်နိုင်နိုင်လို့အခုတော့ပြန်ညင်တော့ပါဘူးနော်အရင်ကRCS နဲ့တမရောနဲ့နော် RCS နဲ့မြောက်ပိုင်းခွဲတွေနဲ့ဆက်လက်ပြဿနာတွေရှိခဲ့မှုပါလေနော်အဲတော့အခုနောက်ပိုင်းဖြစ်နေတဲ့ပြဿနာကတော့ဒီနောက်ပိုင်းခွဲတွေနဲ့တမရောကြားထဲမှာဖြစ်နေတဲ့တိုက်ပွဲပါအဲတော့ကျွန်တော်ပြောချင်တာကအဖွဲ့၈ဖွဲ့အခုတော့၁၀ဖွဲ့ဖြစ်သွားပြီပေါ့ဗျာ၁၀ဖွဲ့က NCU လက်မှတ်ထိုးထားတယ်အဲဒီကျွန်တော်တို့ FBNCC နောက်ပိုင်းဖွဲ့ခုနှစ်ဖွဲ့ထဲမှာလည်းအဓိကအားဖြင့်သူ့ဘွယ်ပဲဒီစီလုံချမှုတွေလုပ်နေတာဖြစ်ပါတယ်။ကျန်တဲ့နေရာတွေကတော့အတော်လေးကိုကျွန်တော်တို့အတော်လေးကိုထိ ंछ ုပ်လို့ရပါဘူး။နောက်ပိုင်းဘွယ်ခေါင်းဆောင်လို့ပြောရမယ်။ PIO အတွက်တောင်မှဟိုတိတိတက်တက်လို့အတော်လေးကိုနေပါတော့ပါဘူး။အခုကျန်တဲ့သုံးဘွယ်နဲ့အဲ့ဒီကိစ္စတွေဆက်ပြီးဒီနိုင်နိုင်ငံကျွန်တော်ဆက်ရှိ short term နိုင်ငံဆိုရင်တော့အာ NTD လမ်းကြောင်းကျွန်တော်တို့ဆက်လျှောက်ဖို့အတွက်ပုံမှန်ကောင်းမွန်တဲ့အခြေအနေဖြစ်လာမှုကျွန်တော်မြင်ပါတယ်ခင
်ဗျ။ Okay. ဆိုတော့ဟိုဘုံမွေးခွန်ဥက္ကာရဲ့သဘောထားဟုတ်ခင်ဗျ။ကျွန်တော်တို့ဒီ NC လင်းနေတာကာလအတွင်းမှာဟိုတကယ်ဖြစ်တင်တာတွေဖြစ်နေတာတွေရှိမယ်။မဖြစ်ခဲ့ဘူးလို့ဆိုနိုင်တာတွေရောဘာအများတွေ့မိလဲ။ဟုတ
်ကဲ့ခင်ဗျာ။ကျွန်တော်တို့ဒီလမ်းကြောင်းကြတာတော့ဘာရက်ခရက်ကြေးစာချုပ်မဟုတ်ပါဘူး။နိုင်ငံရေးဆွေးနွေးပွဲတွေကိုကျင်းပပြီးတော့ဘာသာရေးသဘောတူညီရတဲ့ရယူဖို့အတွက် SCA ကတော့ဒီမှာလမ်းပြမျိုးကိုကျက်ပါပါ။အဲဒါနဲ့မျိုးတိုင်းအခုသွားနေတဲ့ချိန်မှာကျွန်တော်တို့ကပြည်တော်စုငယ်ငယ်ကြီးညီလာခံဟိုပေါ်ဆောင်ပြီးတော့ကျွန်တော်တို့၂၁ရာစုပြည်လုံးအထိရောက်နေပါလား။ပြည်တော်စုသဘောတူစာချုပ်ကိုလည်းအပိုင်းတစ်အပိုင်းနှစ်ကိုအချုပ်ဆိုနေပါလား။အဲဒီအချုပ်ဆိုနေတဲ့အပေါ်မှာကျွန်တော်တို့အနေနဲ့လက်ရှိအစံနေရတာပေါ့ဗျာ NC လမ်းကြောင်းအပြစ်မှာစံနေရတဲ့အဖွဲ့အစည်းတွေကလည်း NC လမ်းကြောင်းကအပြစ်ခတ်ရဲ့ရက်စဲရေးလမ်းကြောင်းဆိုပေမဲ့နိုင်ငံရေးဆွေးနွေးပွဲအတွက်လမ်းဖွင့်ထားတဲ့လမ်းကြောင်းဖြစ်ပါလေနိုင်ငံရေးဆွေးနွေးပွဲမလုပ်ဘဲနဲ့နိုင်ငံရေးဆွေးနွေးပွဲမှာသဘောတူချက်စုံစမ်းပြရမရဘဲနဲ့ကျွန်တော်တို့နိုင်ငံရေးကမရှိပါဘူးဖက်ဒရယ်ပြည်တော်စုတိဆောက်ရလမ်းမပြီးတော့အကြောင်းပြည်တော်စုသဘောတူစာချုပ်နိုင်ငံရေးသဘောတူစာချုပ်အတူတူပါပဲတစ်ဖက်လည်းပဲအဲ့ဒါရရှိဖို့ကကျွန်တော်ကြိုးပမ်းရမှာဖြစ်ပါဒါကြောင့်အခုမလာကြခင်မှာကျွန်တော်တို့ကပြည်တော်စုသဘောတူစာချုပ်ပိုင်းပြရပြီးပါပြီပိုင်းနဲ့လည်းရပြီးပါပြီသို့တော့အပိုင်းပုံးကိုရရှိအောင်အပိုင်ဘုံပါလည်းပဲနိုင်ငံတော်အတိုင်းအမြန်ပုတ်ပြီးလမ်းညွှန်ချက်နိုင်ပြီပေါ့အပိုင်ဘုံမှာပါတဲ့ပါတိုင်းပဲဒီနိုင်ငံရေးသဘောတူချက်ထဲမှာပါတဲ့ပါတိုင်းပဲဒီနေရာခွင့်ရေးတွေနော်ကျွန်တော်တို့အဆသအရာပေါ့အဲ့ဒီမိခွန်းထဲမှာပါတဲ့အခွင့်ရေးတွေအားလုံးကိုကျွန်တော်တို့ကောက်ယူမယ်ဆိုရင်ဒီတော်စုသဘောတူစာချုပ်ရဲ့အစိပ်ပိုင်းအဖြစ်ထည့်သွင်းသွားလို့ရတဲ့ပိုင်းကနာပဲဖြစ်တယ်လို့ကျွန်တော်တို့ကခံယူပါတယ်။ဒါကြောင့်ဒီတော်သဘောတူစာချုပ်အပြင်မှာဆက်တဲ့ဒီတော်တို့ဒီဆောင်ရေးရတာအလုပ်ဖြစ်မယ်လို့မြင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ဟိုဆိုတော့ဒီဥက္ကဋ္ဌကပြောလို့ပေါ့ဒီလင်းနေပြည့်ခန္ဓာမှာဒီအတိုင်းငံပုဂ္ဂိုလ်တော်ဆန်းစုကြည်ဟိုပြောသွားတဲ့အထဲမှာသူလည်းအတိမတ်ပြုသွားတာတော့ဟိုအခက်ခဲတွေကြုံနေရတယ်သူဖြစ်တော့ဒီအခက်ခဲတွေကဒီ NC စာချုပ်ကြောင့်မဟုတ်ဘဲနဲ့ဒီစာချုပ်ကိုအကောင့်ထည့်ဖို့ရတဲ့နေရာမှာအားနည်းချက်တွေကိုလိုက်နာဖို့ဒီလိုအပ်ချက်တွေမှာနောက်နားလည်မှုကွဲပြားမှုတွေကြောင့်ဖြစ်လာတဲ့အခက်ခဲတွေဆိုပြီးသူကပြောပါတယ်နောက်ဒီ NCO ပါဝင်လက်မှတ်ထိုးခဲ့တဲ့ဒီသက်ဆိုင်သူခေါင်းဆောင်တွေအားလုံးအနေနဲ့လည်းဒီ NCA ပါသဘောတူညီချက်တွေကိုအကောင့်ထဲပေါ်ရနေမှာကတိတူကိုအရေးကြီးတယ်ဆိုပြီးတော့ဟိုပြောတာမျိုးရှိပါတယ်နောက်ဟို KNU ဥက္ကဋ္ဌပူဒီဗိုလ်ချုပ်ကြီးမိုဒူစေဘောလည်းအလားတူရင်ချင်မှုတွေအားနဲ့ဆိုပိုင်းကိုဟုတ်ကဲ့ထောက်ပြသွားတာကျွန်တော်တို့ကြားခဲ့လိုက်ပါတယ်ဆိုတော့ဒီ၄နှစ်ရှိပြီပေါ့လေဒီကြားထဲမှာရင်ချင်မှုတွေတစ်ဖက်နဲ့တစ်ဖက်မတီဆောက်နိုင်ရတဲ့အဓိကစိန်ခေါ်မှုအနေနဲ့ပြောပါဆိုရင်ဟိုဗမွေးကွန်ဥက္ကဋ္ဌအနေနဲ့ဘာကိုထောက်ပြလို့ရမလဲ
ဒီလေနဲ့တော့ဝေးကျင်ပါနေနေဒီဆောက်တဲ့ကတာနေ့ကိုပါလားမင်္ဂလာကအချိန်ကြီးလိုက်ရင်အရေးကြီးတာကျတော့မဲပါလားပြေပကမိကကွန်မစဲနော်ပြေပကကိုဖြည့်ရှင်းဖို့ကလေးနှစ်တော့မလိုတော့ပါဘူးခုနှစ်နှစ်ဆက်နေတော့ရှာနိုင်ပါတော့တစ်ဖက်ကလည်းခဏပြောသလိုပဲဒီကျွန်တော်ဒီရှင်းတဲ့နေရာမှာကျွန်တော်တို့အစိုးရအရေးကြီးပါလားအသံမတော်အရေးကြီးပါလားသို့တူနိုင်ငံပါတီများလည်းအရေးကြီးပါလားသို့တူကျန်ပဲလက်မကန်တော်လိုင်းဖွဲ့စည်းများလည်းအရေးကြီးပါအဲ့ဒီစိတ်ဟိုတာလို့ခေါ်တယ်ပြီးဟောပါနိုင်ငံရေးလုံခြုံရေးမှာဒီပါဝင်ပတ်သက်နေတဲ့လူအားလုံးကသဘောယူမနှောယူနဲ့ပါဝင်ပြီးတော့ကျွန်တော်ကဒီကောင်လေးအတွက်အခုကောင်တက်ပေါ့ငင်းငိုင်းလုံသွားတယ်အားပေးဖို့လိုပါဘယ်လိုအချမ်းပန်လုံးမယ်ခွင့်ရောယူမယ်ခုတော့လုံးမယ်အမြတ်ထုတ်မယ်အဲ့လိုစဉ်းစားကျွန်တော်ငင်းငိုင်းလုံသွားတယ်ကတော့အဆက်ဆက်ဆက်တွေ့အောင်မှာဖြစ်ပါတယ်ခင်ဗျာ
โอเคခုခုကဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်ဆွေးနွေးပွဲကိုကိုယ်တိုင်ပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုံကိုယ်တွေလည်းအခုလေးလိုင်းပေါ်မှာရှိနေပါတယ်။နောက် email တွေ Facebook တွေကနေမှတ်ချက်တွေစာတွေပေးပို့ထားတာတချို့လည်းရှိပါတယ်။အရင်ဆုံးတော့ကိုယ်တိုင်ပါဝင်ဆွေးနွေးမဲ့ပုံကိုယ်တွေကိုလှည့်ပေးခြင်းပါတယ်။တူကတော့ slide ပွေကုန်းဖြစ်ပါတယ်။ကို slide ပွေကုန်းသဘောထားလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
။ Okay and see you now ဆုံးစာချုပ်ဖြစ်တဲ့ဟိုဟာဒီထောင်စုသမိုးတူစာချုပ်ထုတ်ဆိုနိုင်ရာဒီထောင်စုမင်းချင်းကြီးလာခံကျင်းပတဲ့နေရာမှာကျွန်တော်လေးနဲ့ကင်ရဲ့သူတစ်ခင်တက်မတော်ပေါ့နောက်ဆုံးရည်ရချက်ကဟိုအတိတ်ကျလာတဲ့ဖွဲ့စည်းပုံဖွဲ့စည်းပုံဖြစ်နိုင်အောင်ဒီထောင်စုတဘောတူချဲ့ကိုချက်ဖတ်နိုင်ဖို့အတွက်ဆွေးနွေးတဲ့ခါကြရင်တော့ဥပမာခွဲမထွေးရဆိုတဲ့ဥစ္စာတွေနောက်ပြီးတော့မှခွဲထက်ပိုင်ခွင့်ရှိပြီဆိုတဲ့ဥစ္စာတွေကဆွေးနွေးပြီးတော့ကြေလန်ကြတော့စေတနာမေတ္တာမပါဘူးဒီလိုမျိုးကိစ္စလေအဲ့ဒါဒီချင်းကြီးလည်းကကျင်းပလို့ညတော့ဘူးဆိုတော့ရက်ဆိုင်ကြတာလို့ရှိတဲ့ခါကြတော့ဒီ NCA ကနောက်ဆုံးပန်းတိုင်ဖြစ်တဲ့အဲ့ဒီဒီဆောင်စုတဘောတူချိတ်ကိုလုံနိုင်အောင်တမ်းတော်ကရောတကယ်တမ်းရှိသလားလင်းနေကင်ရရောတကယ်စေတနာရှိသလားအချိန်ဆွေးပြီးတော့မှသူတို့အဲ့လိုမျိုးအနာရှိအောင်ပဲ NCA ကအကာအကွယ်ယူပြီးတော့မှ NCA ကိုဗန်းပြနေသလားဆိုတဲ့ဥစ္စာကကျွန်တော်တို့ PDP အနေနဲ့တော့ဇူချီမှတော့ကြီးမြင့်လာတယ်အဲ့ဒါကြောင့်ပြည်ထောင်စုငင်းချင်းကြီးလာကအောင်အမြန်ဆုံးကျင်းပပြီးတော့မှခွဲထွေးရဆိုတဲ့ဥစ္စာတွေကပတ်ထားပြီးတော့မှပြည်ထောင်စုတဘောတူချိတ်ကိုနိုင်ငံကြီးအဓိကထားပြီးတော့မှဆုံးဖြတ်ချက်ဖတ်နိုင်ရင်တော့အကောင့်ဆုံးဖြတ်ချက်နဲ့လို့မဟုတ်ဒီတိုင်းမျိုးဆိုရင်တော့ကျွန်တော်တို့ဇူချီမှတော့တဖြည်းဖြည်းမြင့်လာတာကိုကျွန်တော်တို့သိရပါတယ်ခင်ဗျာ
โอเคကိုစလိုင်းပွင့်ကိုဆွေးနွေးရကျေးဇူးပါနောက်တူကတော့ကျွန်တော်တို့မြန်မာနိုင်ငံရပါပဲကိုတန်းမောင်ဖြစ်ပါတယ်ကိုတန်းမောင်တဘောလာလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ဆက်ပါတော့ပြောရင်မာကွေးချာဆွေးနွေးတန်းတော်ပဲကိုရင်းကိုတန်းရပါရလဲကိုဟာဟိုဟိုချိုင်းကောင်းတော့ဆိုလာမလားဆိုတော့ဟိုမင်းကလာတာသူ့မြင်နေပဲဘုံကြိုးရတော့မယူရမလို့အာမအိုးပြောကြမှာပဲအဲ့တော့ဒီတိုင်းကချင်းချင်းနဲ့ပြောတော့ချရဆိုတာမရှိပါဘူး။ကျန်းကြီးညမှာဘာလို့မပိုးအုပ်ခွက်ထားမလဲ။ဟိုဆန်းကောင်တော့ပြီးတော့တန်းကြီးကမြောက်ပြီးတော့ဟိုပို့ပြီးဆိုဟာလာလွတ်တော်ထဲမှာလည်းတန်းတော်ကြီးပါပဲ။ဒီကတန်းတော်ပြန်မှာပါ။တန်းတော်ကတကယ်နိုင်ငံဆက်ချင်တယ်။ဒီဒီလေးကိုပို့တဲ့ချိန်တွင်တန်းတော်ပဲပြန်မှာပါ။
ဟုတ်ကဲ့ကုသမောင်ဆွေးနွေးရကျေးဇူးပါကျွန်တော်နောက်ထပ်ကျွန်တော်ဆွေးနွေးပွဲကိုစာရီပြပို့ထားတဲ့ထဲကလည်းစာတချို့ကိုဟိုလင်းတင်လို့ပေါ်ပြချင်ပါတယ်အရင်ဆုံးစာဇာဝါတော့ခိုင်ယိုးမာဆိုတဲ့နာမည်နဲ့ပြပို့ထားတာပါကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗျာ
NCA လင်းလင်းမြောက်ခဲ့ပြီးသို့တော်ရလက်ကတော့လေကြီးထိုးရိုးရိုးပါပဲကျွန်တော်မြင်တာကတော့ NCA ကိုလမ်းစဉ်အဖြစ်ကဘာနိုင်အဖြစ်ထိလက်မှတ်ထိုးထားတဲ့သူတွေအထက်မှာ လမ်းစဉ်ကိုသာကိုယ်ွယ်သူတွေမြင်ရပါတယ်အမှန်ကNCA ကိုလမ်းစဉ်လို့စကားကလေးကပြောလာကြတာလမ်းစဉ်ဆိုရင်လေးနှစ်မြောက်လို့အလုပ်မဖြစ်ဘူးကောင်းတဲ့ရေးရရမပေါ်ခဲ့ဘူးဆိုရင်ဒါဟာမယူသားမှုတွေများနေလို့ပဲလမ်းစဉ်ဆိုတာပြောင်းတင်ရင်ပြောင်းရမှာဆွဲစီမထအောင်ဆွဲစီထားပြီးဆိုရင်ကိုယ်ွယ်ခံအပူဇော်ခံဖြစ်သွားတတ်တယ်အဲ့ဒါဆိုရင်ဘယ်တော့မှလမ်းကြောင်းတစ်ရှာတွေ့မှာ ကျွန်တော်တို့ဘာလို့ပြောရလဲဆိုရင်အပေါ်စားဆန်လို့နဲ့အနာဂတ်NCA လမ်းကြောင်းအတွက်တာထွက်ဈေးဥပအပေါ်စားဆန်မှုအကြောင်းတစ်ခုပါမှာပေါ့ဒါကြောင့်
ဟုတ်ကဲ့နောက်စတာတစ်စောင်းကတော့ကျွန်တော်တို့မိတ်တီလာမျိုးဟာဥစိမ်မောင်းဆာပါနန်းလောင်ဖျက်ပြပေးပါဦးခင်ဗျာ။NCA လက်မှတ်ထိုးပြီးကာလ၄နှစ်ပြည့်အခမ်းအနားမှာညင်ကြရေးလုပ်ငန်းစဉ်အဖွဲ့
ပြည်ရဲ့ကာလာကျင်းညာချက်တွေထုတ်ပြန်ကျင်းညာနိုင်ခဲ့တယ်။အပြည်ရဲ့ညှိနှိုင်းဆွေးနွေးပွဲတွေအကြိမ်ကြိမ်လုပ်နိုင်ခဲ့တယ်။NCA လက်မှတ်မထိုးသေးတဲ့လက်နက်ကိုင်အဖွဲ့တွေနဲ့လည်းတွဲဆုံဆွေးနွေးမှုတွေလုပ်နိုင်ခဲ့တယ်။ဆက်လက်လှုပ်ဆောင်ဖို့လည်းသဘောတူညီချက်တွေရယူနိုင်ခဲ့တယ်။သို့တော်လည်းတစ်ခါတိုက်ခိုက်မှုတွေ NCA လက်မှတ်ထိုးပြီးအဖွဲ့တွေရဲ့ဒေသတွေမ
NCA ကဆွေးနွေးပွဲတွေကိုတော့တက်ပါတယ်။ NCA လက်မှတ်ထိုးပြီး၄နှစ်တာကာလမှာတွင်းနေရတဲ့အဓိကစိန်ခေါ်မှုတွေကတော့ခွဲမထွက်ရေးကိစ္စ၊တက်မရရအချက်၆ချက်ပါအချက်တချို့ကိုသဘောမတူတဲ့ကိစ္စပါ။ NCA ပါအချက်တချို့ကိုပြင်ဆင်ပေးဖို့တောင်းဆိုတဲ့ကိစ္စ၊တန်းတူအခွင့်အရေးရလိုမှုပြည်ထောင်စုတက်မတော်ဖွဲ့စည်းရေးမှာလက်နက်စွန့်ရင်းသဘောထားကွဲနေတဲ့ကိစ္စစသဖြင့်စိန်ခေါ်မှုတွေရှိနေတယ်လို့ထင်ပါတယ်။ဒါတွေကိုညှိနှိုင်းဆွေးနွေးတဲ့နီးနဲ့ဖြေရှင်းနေကြပါတယ်။ NCA ဟာပြည်တွင်းငြိမ်းချမ်းရေးတကပေါက်လို့ဆိုရမယ်ထင်ပါတယ်။ NCA ကိုသဘောတူလက်မှတ်ထိုးအတည်ပြုပြီးတော့အပြစ်ခတ်ရစရေးတွေအခိုင်အမာလုပ်နိုင်ပြီးမှပြည်တွင်းငြိမ်းချမ်းရေးကိုတည်ဆောက်နိုင်မယ်။ Democracy Federal ပြည်ထောင်စုဖြစ်ပေါ်လာရေးကိုတက်လှမ်းနိုင်မယ်။ NCA လမ်းကြောင်းနဲ့ပဲသွားကြမယ်ဆိုတာကိုလည်းဆုံးဖြတ်ထားကြတယ်ဆိုတော့NCA ဟာပြည်တွင်းငြိမ်းချမ်းရေးအတွက်မှန်ကန်တဲ့လမ်းကြောင်းဖြစ်တယ်လို့သုံးသပ်မိပါကြောင်းဆွေးနွေးရပါတယ်ခင်ဗျာဆိုပြီးရေးထားပါတယ်ရှင်
။ဟုတ်ကဲ့ဒါတော့ဦးစိန်မောင်ရဲ့စာပါဆိုတော့ဒီအစိုးရနဲ့တက်မတော်ဘက်ကတော့ဒီ NCA မထိုးရသေးတဲ့အဖွဲ့တွေကိုလည်းထိုးကြဖို့ဆိုပြီးတော့တိုက်တွန်းနေတာတွေ့ရပါတယ်ဆိုတော့တခြားအဖွဲ့တွေမှာဟိုဒီလုပ်ငန်းစဉ်တွေမှာဟိုပေါ်လီဟိုပါလာဖို့ဟိုဘလို့ဟန်တာတွေရှိနေလို့မထိုးနိုင်နေပဲဖြစ်နေရတယ်နောက်တစ်ခုကဒီဟိုအစိုးရအနေနဲ့ကဒီလိုငင်းငယ်ရေးကို NCA လမ်းကြောင်းနဲ့ဆက်သွားဖို့ရှင်းနေတဲ့အချိန်မှာပေါ့လေလက်တွေ့အကောင့်ထဲပေါ်ဖို့ဆိုရင်အဓိကအပြင်အစိုးရနဲ့တက်မလို့အပိုင်းကလုပ်ဖို့လိုအပ်ချက်တည်းရောဘာတွေများရှိနေမလဲဆရာဦးတန်းစိုးနိုင်ဆွေးနွေးပြပါလားခင်ဗျဟု
တ်ကဲ့နော်ဒီ NCA လုပ်ငန်းစဉ်ဟာအခုဒီလိုအပြင်ပြောလို့ရှင်တော့လက်နဲ့ကိုင်းအခွင့်ရှိတော်များများကဒါကဒီလမ်းကြောင်းဟာမကန်နယ်လမ်းကြောင်းဖြစ်တယ်ဒီဘောအဖြစ်အတိအကျဖြစ်ပြီးတော့ဒါနဲ့ NCA စာချုပ်ဒီဆွေးနွေးချက်ကကျွန်တော်တို့ဒီချာချာကျွန်တော်တို့ဟိုပြည်သူစုံစုံမဆွေးနွေးနိုင်ကျွန်တော်မိသားနိုင်ငံရဲ့အတွက်ပြဿနာလေးဖြစ်လာခဲ့ရလို့ရှိပါတယ်အဓိကအချင်းဒီကျွန်တော်တို့24ရာစုပြင်လောင်တက်ပြအကျော်နောက်ပိုင်းမှာရက်တော်တာမိသားစုတန်ငယ်အမျိုးသားပြည်ထောင်စုရဲ့ရှင်ဝယ်လူခွင့်ပြည်တော်လို့အဲဒီလူခွင့်ပြည်တော်ရဲ့ကိစ္စကတမ္မောကတားဆီးတယ်လို့ပဲကျွန်တော်ပြောမှာတမ္မောကတားဆီးတယ်ဆက်ဆံရဒီကဆံရဥထုကြီးရောအန်ဂျယ်ဇီယာရောအဲဒီကိစ္စနဲ့ပတ်သက်လို့တော့ကျွန်တော်တို့ဟိုအာမကျွန်တော်တို့ဝေဖန်ကန့်ကွက်ကြရပါလိမ့်မရှိဘူးမရှိတဲ့အခါကျတော့မိသားစုနိုင်ငံရေးရှင်ဝယ်လေးအဘယ်နေရာမှာကျင်းပမှာလဲဆိုပြီးစာကြောင်းပြီးပြီးတော့ RPS ပြည်ကျွန်တော်တို့ရထိုင်းတော်မှာအဲဒီနောက်ပိုင်းမှာစက်ကြီးအစ်ပင်လို့စက်ကြီးတော့ဖို့အတွက်အခက်အခဲဖြစ်တာ။ဒါပြင်နောက်တစ်ခုကပါလဲဆိုဟိုကျွန်တော်တို့2017ခုနှစ်အောက်တိုဘာလ9ရက်နေ့ကကျင်းပတဲ့ထိပ်သီးစီဝေးအဲဒီထိပ်သီးစီဝေးမှာဒီထိပ်သီးကောင်းဆောင်တွေဆုံရတဲ့အခါတိုင်းမှာကုလူဂျင်နာပဲကိုပြောပြီးတော့အပြန်လာဆွေးနွေးညီနိုင်မှုတွေမရှိခဲ့တဲ့အတွက် လုပ်ငန်းတွေဆက်ဆင်းရတာဖြစ်ပါတယ်။အဲဒီရှင်လူဝင်နောက်ပိုင်းမှာကျွန်တော်တို့ KNU ကတရားဝင်ရှင်လူဝင်ကနှုတ်ဆက်သွားတယ်။ဟောကျွန်တော်တို့ဒီ RCS ကကျေငန်းပြီးတော့နှုတ်ဆက်သွားတယ်။အဲတော့အဲ့ဒါလည်းပါလဲဆိုနားလည်မှုတွေတာဘယ်တော့နားလည်မှုတွေတာလဲဆိုတော့ခုကခုနကပြောတဲ့ဒီခွဲခွဲခွဲခွဲဆိုတဲ့ကိစ္စပေါ့။အမှန်ကအဲ့ဒီကိစ္စကတော်ရလို့ရတယ်လို့ထင်ပါတယ်။ကျွန်တော်တော့တရားပေါ်မှာရည်ထားကြတာကြီးပါပဲနော်အဲ့တော့အချင်းချင်းတောင်းဆက်ပြီးဒီချင်းချင်းတောင်းဆက်ပြီးပြည်စုံလာပြီးတော့ဒီမကောင်းတဲ့ဆက်ရောက်မှုတွေဖြစ်လာပြီးဆိုလို့ချင်းတော့ခွဲခွဲရေးဆွဲအတန်ကထွက်လာတာကြီးပါပဲနော်ဘာသာတုပ်ဒီပဲရည်ထားတာအဲ့တော့ဒါပေမဲ့ဒီချင်းလည်းမှာအခုကကျွန်တော်တို့စတောက်စုပေါ်ဒီဥပ္ပုံချီကံဥပ္ပယောက်မှာအားလုံးကစုတ်ချနေကြတာအဲ့2000အချင်းချင်းကဥပ္ပီမားကွာနော်တန်ဒီရဲ့ဒီဒိဗိုင်းချစ်စီနော်ဆွမ်းခရဆွေဒီဥပ္ပိဒီပြတ်ဆန်းတာရှိပါတယ်အဲ့တော့ဒီကောင်းစုကိုကြီးဘုံကိုလက်ခံတယ်ဆိုလို့ရှိရင်ကိုယ်မသိဆိုရင်ဒီလေဒုက္ခဝင်ရေတုံးမတွေမှာလည်းဒါလည်းပါပြီးသားအဲ့ဒါကိုလည်း NTU စာချုပ်ရဲ့ဤတန်းမှာချက်သွင်းထားပြီးသားဒါပေမဲ့တမိုင်းကြောင်းညာဒါကိုစိုးရိမ်လို့တတ်ထုတ်ကနေပြီးတော့ခွဲဆွဲရတဲ့စာတန်းချက်ပြီးပါဆိုတဲ့ပုံမှာဟောမြေကိုလည်းကြရမလား
။ဟုတ်ကဲ့။
နောက်တစ်ခုကတော့တခုစီသောတတ်တော့။ဘာသာရေးလုံခြုံရေးကိစ္စကတော့ကျွန်တော်တို့အခုဆက်သွဲပြည်အောင်စုထူထောင်တဲ့နေရာမှာအခြေခံမူတည်ရေးဆွဲတဲ့နေရာမှာအရေးကြီးဆုံးနဲ့အရှုပ်ကြီးဆုံးကျွန်တော်တို့အတော်အမြင်များတဲ့အပိုင်းပေါ်ပါ။အဲ့ဒီအပိုင်းဆိုလို့ရှိရင်အခုကျွန်တော်တို့မကြာခင်မှာကျွန်တော်တို့ဒီကိစ္စနဲ့ပတ်သက်လို့ဆွေးနွေးမှုတွေလုပ်ရင်းလုပ်ရင်းနဲ့ဒီဆုံးတရားနားလည်မှုကြလာတာလည်းရှိပါတယ်။အခု NT လမ်းမတို့ကလည်းတိုင်းပိုင်းလမ်းကြီးကိုစီအလုံးကတတ်တော်တစ်ခုလို့ရှိရဆိုတာကိုသူတို့ကလက်ခံလိုက်ကြပါပြီ။ဒါပေမဲ့ကြံစည်တာကတစ်ခုကြီးသောတတ်တော်ကိုဘယ်လိုသိဆောင်ပါလဲ။ကျန်တဲ့အဲဒီတစ်ခုကြီးသောတတ်တော်ဆိုတာကိုသိဆောင်ဖို့တို့ကျန်တဲ့တိုင်းပိုင်းလမ်းကြီးကိုစီကြီးကဟိုလက်နဲ့အလုံးစွတ်မယ်ဆိုရဲအမီမျိုးပေါက်သွားလို့ရှင်လေဒါကဒီဖြစ်လို့အောင်မြင်မှာမဟုတ်ပါဘူး။အဲ့တော့ဆက်ရှိရှင်ရဲ့အဲ့ဒီကောင်ကကျွန်တော်တို့ကြော်ရမယ်ကိစ္စပါ။ဒီဘက်ကလည်းဟိုအပြန်လာကျွန်တော်တို့ကြော်ပြောင်းနေလူနဲ့ကြော်ပြောင်းမှုကိုပေါင်းဆက်ပြီးလုပ်ကြမှာပေါ့။အဲ့လိုမလုပ်နိုင်ဘူးဆိုလို့ကျွန်တော်ပြည်ပြဿနာပြည်လည်မှာမဟုတ်ဘူး။ဒီပြည်ပြဿနာမပြည်လည်လို့ရှင်လေဖယ်ရယ်ပြည်တော်စုထူထောင်ရေးအတွက်ခြေရာမှုတွေအဲကျွန်တော်တို့ကျူးဆွေးနေတယ်မှာအောင်မြင်မှာမဟုတ်ပါဘူး။ဒီကနေ့တတိယကြော်ကျွန်တော်တို့ပန်းလုံးကြီးကြီးရဲ့ဟိုအကျိုးရဲ့ဒီကျွန်တော်တို့ကျွန်တော်ချမှတ်တဲ့မူလတွေဟာနောက်ဆုံးကြတော့မျိုးသားမျိုးသမီးမျိုးသားကန်းသူကြီးဆိုရဲအဖြစ်ကိုကြောက်သွားတာအဲ့ဒီတစ်ချက်ပေါ်မှာဆွေးနွေးရင်းဆွေးနွေးရင်းနဲ့ဆွေးနွေးလို့မဖြစ်ဘူးဆိုတော့ရှေ့ကြောင်းနေဖြစ်သွားတာအဲ့တော့ကျွန်တော်ဆိုလိုတာကတော့ဒီကရာလူကဒီပြီးကောင်းကောင်းကြီးကိုယ်တိုင်ကြောက်နေပြီးတော့အပြန်အလှန်မျိုးကြည့်မှုရှိတယ်နောက်ပြီးတော့ဒီ NCA ရန်ရည်ဥမာ GIGN ပေါ့ဗျာဒါကြီးကသက်ဆိုင်ရာဒီသားတွေမှာတိုက်ပွဲတွေဖြစ်ဖြစ်ဘာများဖြစ်ဖြစ်ပြီးရမှာအဲ့ဒီလိုချမ်းမောကလည်းဒါမှမရှိဘူးအဲ့ဒါကြောင့်စစ်ပွဲကြီးဆက်ပြီးတော့တစုံပြတ်ဆက်ပြီးပြင်နေတာဖြစ်တယ်လို့ကျွန်တော်တော့မြင်ပါတယ်ဒါကြောင့်အဲ့ဒီပိုင်းကြီးပြင်နိုင်မှုအတွက်ကျွန်တော်27ရာစုပန်းလို့စုံကြကြော့ကြည့်ပြီးအမြန်ဖြစ်ဖို့အတွက်ကျွန်တော်တောင်းဆန်းစစ်ကြီးကတိုက်တွန်းပြုတော်နေတာလို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ဘုံမွေးကုန်းဥက္ကရဲ့သဘောထားခင်ဗျအခုဘလို့ဖြစ်သေးရတော့ဒီအစိုးရနဲ့တက်မလို့ဘက်ကဒီ NCA လမ်းကြောင်းနဲ့ပဲငញ្ញရေးလုပ်ငန်းစဉ်တွေဆက်သွားဖို့ဆိုပြီးရည်ရွယ်ထားတယ်။နောက်တန်သားအဖွဲ့အစည်းတော်များလည်းတာဝန်ရယူရအဖြစ်လက်ခံထားကြပြီဆိုတော့တကယ်တော့တာဝန်လက်တွေ့ချက်ချပေါ့လေအလုပ်ဖြစ်ဖို့အကောင့်တဲပုံဖို့ဆိုလို့ရှိရင်အစိုးရနဲ့တက်မလို့ဘက်ကပဲဖြစ်ဖြစ်နောက်တန်သားအဖွဲ့အစည်းဘက်ကပဲဖြစ်ဖြစ်ဘာတွေလုပ်ဖို့လိုမလဲဆရာ
။အာဒေါ်အမေရတော့ NCA ရဲ့တန်သားရအဲ့ဒီရန်ဒီအားဖြစ်တဲ့ GIGN ကိုအများဆုံးပြန်ခေါ်ပါဒီဆက်မှာအလုံးပေါင်းတက်ရောက်ပြီးတော့ GIGN ကနေတော့ guideline policy တော့ဆက်ပေးလိုက်လို့ရှိရင်ကျွန်တော်တို့ဒီကျန်တဲ့ UBDG စီတို့ GMC တို့လုံခြုံကော်မတီတို့အလုပ်ဆက်လို့ရသွားတော့မဟုတ်ရင်တော့အဲ့ဒါတွေအလုံးမလုပ်ဘူး UBDG စီတို့အဖွဲ့ကြီးကအလုံးမလုပ်ဘူးတဲ့တော့အစစ်ရည်အပြပင်တော့မိလာကဆက်သွားလို့မရဘူး။ဒါသူရဲ့ဟောဘူဘောင်ရရင်ပါလား။ဘူဘောင်မှာပြတ်ဆန်းလာတာက
ဒီဒီဒီရမယ်ဒီတော့ဆုံးဖြတ်ချမှတ်ပေးတဲ့အစီအစဉ်တိုင်းကျွန်တော်မဆက်ရရဖြစ်တယ်လို့ဟုတ်လားအဲ့ဒီတိုင်းဆက်သွားမယ်တော့အဲ့တော့အစီအစဉ်တိုင်းသွားရင်တော့ကျွန်တော်မြင်တာတော့ဟုတ်ဒီအလုပ်သဘောတွေကိုရလိုက်တရားဝင်အစီအစဉ်ကိုဆက်လိုက်ဒါကြောင့်အလုပ်သဘောမှာပဲပါမယ်တရားဝင်မှာမပါဘူးဆိုတဲ့အဖွဲ့ကြီးရှိတယ်
โอเค
ไอ้พวกนี้แหละฉันก็ไล่ไปเออดิโซเนาะฉันก็เอาลงยาบาละครับ
โอเคเป็นไหนซุนิไปกระจายโปမျိုးသားလူမျိုးရေးဖွဲ့ချုပ် PN လို့ဥဆောင်နိုင်ကဟုတ်ခေါက်ကနောက်တန်းသားအရေးချွင်ချင်တဲ့စာရေးဆရာဦးတန်းဆိုးနိုင်ကိုယ်တိုင်ပါဝင်ဆွေးနွေးရတဲ့သူတွေစာရေးသားပြဖို့သူတွေနဲ့တော်တော်ရှင်တွေအားလုံးကိုထူးကျေးဇူးတင်ပါတယ်ခင်ဗျာ